ကရင်ပြည်နယ်ထဲက KNU တပ်မဟာ6ထိန်းချုပ်ထားတဲ့နေရာမြဝတီခရိုင်ဖလူးကြီးနဲ့ဖလူးလေးဒေသနဲ့ဒူးပလာခရိုင်ကော့ဂရိတ်ဘက်မှာတော့စစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလူမျိုးရေးတပ်ပြည်သူ့ကာကွယ်ရေးတပ်စတဲ့ပူးပေါင်းတပ်ဖွဲ့တွေကြားမှာတိုက်ပွဲတွေဆက်ပြီးတော့ဖြစ်နေပါတယ်တိုက်ပွဲတွေကပြင်းထန်နေပြီးတော့စစ်တပ်ဘက်ကလေကြောင်းကနေပါပြစ်ခတ်တိုက်ခိုက်ခဲ့ပါတယ်နောက်စစ်ပြေးဒုက္ခသည်တွေခိုလုံနေတဲ့နေရာတွေနားပါလက်နက်ကြီးကြီးတွေကျနေတဲ့အခြေအနေအကြောင်း VOA မြန်မာပိုင်းသတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်
။ကရင်ပြည်နယ်တဲက KNU တပ်မ6ထိန်းချုပ်ရာမြဝတီခရိုင်ဒူးပလာယာခရိုင်တို့ဘက်မှစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်ရင်းဆက်ရှိ NUG လက်အောက်ခံပြည်သူ့ကာကွယ်ရေးတပ်တွေစတဲ့ပူးပေါင်းတပ်တွေကြားဒီကနေ့ဇန်နဝါရီလ10ရက်နေ့မှာလဲတိုက်ပွဲတွေဆက်ဖြစ်နေပါတယ်မြဝတီခရိုင်နယ်ကဖလူးကြီးဖလူးလေးမင်းလက်ပံစတဲ့ကြေးရွာတွေအပြင်ဒူးပလာယာခရိုင်ကော့ဂရိတ်မြို့နယ်တဲကကြေးရွာတွေမှာတော့နှစ်ဖက်တိုက်ပွဲတွေဖြစ်နေပါတယ်ကော့ဂရိတ်ဘက်တိုက်ပွဲပြင်းထန်နေပြီးစစ်တပ်ဘက်ကလေကြောင်းကပါတိုက်ခိုက်နေတယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တဦးဖြစ်တဲ့ကုစောမွန်ကပြောပါတယ
်ဖလူးဘက်မှာလဲတိုက်ပွဲဖြစ်တယ်ဟိုကော့ဂရိတ်မှာဖြစ်တာတော့တမိုင်းဟုတ်လားဘောကျွန်တော်တို့မြို့ဟောင်းရွာကိုဟိုသူတို့အမှနာဝင်ပြစ်တာပါနော်နာဝင်ပြစ်တာအစကြောင်းနာဝင်ပြစ်ပြီးတော့ကတူဟောင်းရတဆက်တဲ့ဖြစ်နေတဲ့ကျွန်တော်ဟိုကတူသားရွာမှာလည်းတိုက်ပွဲဆက်ဖြစ်အဲနောက်ပြီးတော့သူတို့ကလေရင်နဲ့လာပြစ်တာပါနော်လေရင်နဲ့ပါလာပြစ်တာနောက်ပိုင်းလာရဟရင်တက်ကဟိုဆက်သနတ်နဲ့ပြစ်တယ်အဲအဲ့ဒါမှာကျွန်တော်ဒီရက်ကဥတော်တယ်မဆိုးရင်ရတဲ့အချိန်ရောက်ရတယ်ပြင်းပြင်းထန်ထန်ရှိရှိဒီရက်ကလည်းကြံနာကြဆုံးတာမရှိဘူးဦးထင်ပြီးတော့ဒီသားကြီးရဖြစ်နေတော့မှာ
ဒီကနေ့လက်နက်ကြီးတွေကြားတဲ့ဖလူးကြီးဖလူးလေးရွာတွေကစစ်ဘေးဒုက္ခသည်တွေခိုလုံနေတဲ့နေရာတွေနဲ့နှီးတာကြောင့်အဲ့ဒီမှာခိုလုံနေကြသူတွေကြောက်လန့်နေကြထွက်ပြေးနေရကိုလည်းမြင်ရကြောင်းဒုက္ခသည်တွေကိုအကူအညီပေးနေသူတူကပြောပြပါဗျ
။ဆိုတော့ကျွန်တော်တို့မနေ့တုန်းကထမင်းသွက်ပို့တယ်ပေါ့နော်ထမင်းပို့တဲ့အခါအဲ့အဓိကဖလူးလေးတောင်ကြီးပေါ့အဲ့ညာရောက်တယ်ကျွန်တော်တို့ရောက်တဲ့အချိန်မှာပဲအာလက်နက်ကြီးပြစ်တန်နေကြားရတယ်ပေါ့နော်ကျွန်တော်တို့ရောက်တဲ့အချိန်မှာအာနေ့လေ7နာရီပတ်ဝန်းကျင်ပေါ့တော့လက်နက်ကြီးကြားတဲ့တန်တွေကတော်တော်လေးကိုကြည့်ခဲ့လာတဲ့တိတ်မဝေးဘူးကျွန်တော်တို့ကဒီဘက်တောင်ကုန်းတစ်ချက်တစ်ဖက်ချမ်းပေါ့ဟိုဘက်ကြားရတဲ့ဟိုဘက်တောင်ကုန်းတစ်ဖက်ချမ်းဒီနေ့တော့ဆစ်ဆောင်နေတာကျွန်တော်တို့တွေ့တဲ့အချိန်တွေကတော့အဲ့ဒီစကန်းနဲ့တိတ်မကွာတဲ့တောင်ကုန်းဟိုဘက်ချမ်းမှာလက်နက်ကြီးကြားတော့တစ်ဖက်တောင်ကျုပ်ကြားတဲ့ခါကျတော့စစ်ပီးရောက်စကန်းနဲ့ပြေးဝင်လာတဲ့လူတွေလည်းရှိသလိုစစ်ပီးရောက်စကန်းနေပြီးတော့အာကြောက်ရလနဲ့အပြင်ကိုပြန်ပြီးတော့သူတို့ရဲ့ဟိုအတက်ကိုလွတ်ညာပေါ့နော်ဟိုလက်နက်ကြီးကြားတဲ့စိုးရင်ပြီးတော့ဟိုပြေးတဲ့လူရရှိတယ်ဆိုတော့မြင်ခွင့်ရတော့ရောက်ရခတ်နေတာပဲပေါ့နော
်တောင်ရင်မြင့်နာကစစ်ဘေးလွတ်ရာခိုလုံနေကြတဲ့နေရာတွေမှာတော့လူရေ2000နီးပါးလောက်ရှိပြီးတက်ကြီးရွယ်တွေလည်းရှိပါတယ်သူတို့ပုံအောင်ခိုလုံရာနာလက်နက်ကြီးကြီးတွေကြတိုင်းနေရာရွှေ့ပြောင်းနေရတာမို့နှစ်ရက်သုံးရက်ကြာတဲ့အထိထမင်းမစားရသေးတဲ့သူတွေလည်းရှိနေတယ်လို့လည်းဆက်ပြောပြပါတယ
်အဲ့မှာထမင်းလာပို့တဲ့ခါမှာသူထမင်းလာယူတယ်တချို့တရားဆိုရှင်ထမင်းမစားတာနှစ်ရက်သုံးရက်ရှိပြီးတဲ့လူတွေလည်းတွေ့တယ်အဲ့ဒီမှာအသက်ကြီးကြီးကရင်ဖိုးကြီးအုပ်စုတွေလည်းကျွန်တော်တွေ့ခဲ့တယ်အသက်အပြင်တော့60ပတ်ဝန်းကျင်ရှိပြီပေါ့နော်အဲ့ဒီဖိုးကြီးဆိုလို့ရှိရင်သမင်းလာဝင်နေတာတည်တယ်တဲ့သူတို့လာမြည်ရဲလို့ပေါ့နော်ဒီနေ့မှအရင်ဆုံးမိလာယူကြတာပေါ့နော်ဆိုတော့လူဘယ်လောက်ရှိလဲဒီကျသူတို့အုပ်စုမှလူ80လောက်ရှိတယ်ပေါ့နော
်မြဝတီခရိုင်၄ကီကောမြို့တစ်ကနေစခဲ့တဲ့တိုက်ပွဲတွေကြောင့်အနီးနားကကြီးရွာတွေကနေထွက်ပြေးတိမ်းရှောင်နေတဲ့စစ်ဘေးဒုက္ခသည်တွေဟာတောင်ရင်မြစ်အနီးကမြန်မာနိုင်ငံဘက်အချမ်းနေရာတွေမှာခိုလုံနေထိုင်နေရဆဲဖြစ်ပါတယ်စားတောက်ရေးအခက်အခဲရှိတာကြောင့်ထိုင်းဘက်ကရွှေပြောင်းလူသမားတွေမြန်မာမိသားစုတွေကအစားအသောက်တွေပို့ပြီးအကူအညီပေးနေကြပါတယ်။လက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေကြောင့်စစ်ပြေးဒုက္ခတွေ2000ထက်မနည်းတောတောင်တွေထဲမှာပုန်းခုန်နေကြရတယ်လို့မြန်မာဘက်ချမ်းတောင်ရင်မြစ်အနီးနားတွေမှာလည်းခိုလုံနေကြရပါတယ်။ထိုင်းဘက်ချမ်းထွက်ပြေးခိုလုံကြသူတချို့လည်းရှိပါတယ်ရှင်။